ဒီမိုကရေစီကြကြရွေးကောက်တင်ပြောက်ထားတဲ့ဒေါ်အောင်ဆန်းစုကြည်ကိုဥပဒေနဲ့အညီမဟုတ်ပဲနောက်ထပ်ထောင်ဒဏ်9နှစ်ထပ်မံချထားလိုက်တဲ့အတွက်ပြည်ထောင်နိုင်ငံကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။ဒီစီကြကတရားဥပဒေစိုးမိုးရေးကိုနောက်ထပ်ထပ်ပြီးမထီမဲ့မြင်ပြုလိုက်တာဖြစ်သလိုပြည်သူလူထုရဲ့2020ရွေးကောက်ပွဲသဘောထားဆန္ဒကိုအလေးမထားဘဲစော်ကားပြလိုက်တာဖြစ်တယ်လို့ပြည်ထောင်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းမှုဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့သမိုင်းဝင်ခေါင်းဆောင်တွေအပါအဝင်ဒီမိုကရေစီအတိုက်ခံအားစုတွေပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတရကျင်းပဖို့လည်းပြင်သစ်နိုင်ငံကထပ်မံတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကတောင်းဆိုထားခဲ့သလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်နဲ့ဖမ်းဆီးထားသူတွေအားလုံးကိုချွင်းချက်မရှိလွတ်ပေးပြီးမြန်မာလက်နက်ကိုင်တပ်ဖွဲ့တွေကအကြမ်းဖက်နေတာကိုချက်ချင်းရပ်ဆိုင်းပေးဖို့လည်းတောင်းဆိုလိုက်ပါတယ်။မြန်မာရေးအတွက်ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ်နဲ့အာဆီယံအထူးကိုယ်စားလှယ်တွေရဲ့အားထုတ်မှုတွေကိုလည်းထောက်ခံတဲ့အကြောင်းပြည်ထောင်နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။